ချက်ပြည်သူသမ္မတနိုင်ငံမျိုးတော်ပရက်ရဲ့တက္ကသိုလ်ဘရဝံတစ်ခုအတွင်းပြစ်ခတ်မှုမှာအနည်းဆုံးလူ10ဦးသေဆုံးပြီးနောက်ထပ်လူ30လောက်ဒဏ်ရာရှိသွားတယ်လို့ကြာသာပရင်းနေမှာရဲတပ်ဖွဲ့နဲ့အရေးပေါ်ကယ်ဆယ်ရေးဌာနအရာရှိတွေကသတင်းထုတ်ပြန်ပါတယ်။ဒေသစံတော်ချုပ်ညနေ3နာရီလောက်မှာရဲတပ်ဖွဲ့စီကိုဖုန်းဝင်လာပြီးပရက်မျိုးတော်ရဲ့တမိုင်းဝင်မျိုးဟောင်းနေရာဖြစ်တဲ့ယန်ဖာလက်ရင်ပြင်ရှိရာအရက်ကချားလ်စ်တက္ကသိုလ်အတွင်းပြစ်ခတ်မှုဖြစ်ခဲ့တယ်လို့အကြောင်းကြားခဲ့တာပါတက္ကသိုလ်ဝင်တွေကအဆောက်အုံတစ်ခုသမိုင်းရင်ပြင်နဲ့ဒီအနီးတစ်ဝိုက်ဒေသကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းစေခဲ့ပါတယ်ပြစ်ခတ်မှုအတွင်းတန်တရာရှိတဲ့တနတ်သမားကိုတော့ရှင်းလင်းပြစ်ခဲ့ပြီလို့ချက်ရဲတွေကနောက်ပိုင်းမှာပြောပြမယ်အသေးစိတ်ကိုတော့ထုတ်ပြောတာမရှိပါဘူးချက်ပြည်သူသမ္မတနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးဗစ်တာရာကူရှန်ကတော့အခင်းဖြစ်တဲ့နေရာမှာအဲ့ဒီတနတ်သမားကလွဲလို့အခြားရန်ပြုတ်လို့တဲ့တန်တရာတရားခံမရှိဘူးလို့ဆိုပါတယ်လူမှုကွန်ရက်မီဒီယာမှာပြန့်နှံ့နေတဲ့ဗီဒီယိုထဲမှာတော့ယန်ဖာလက်ကင်ပြင်မှာလူတွေထိတ်လန့်နေကြပြေးလွှားနေကြတာအရေးပေါ်ကားတွေရောက်လာတာတွေကိုမြင်ရပါတယ်အခင်းဖြစ်နေတဲ့နေရာမှာရှိနေတဲ့မျက်မြင်တူဦးကတော့ချက်ရုပ်တံဌာနကိုဖြေကြားရမှာမောင်းမြန်တနတ်ကင်ဆောင်ထားတဲ့လူငယ်တူဦးကလူအုပ်ကြီးကိုဝှေ့ရန်ပြစ်ခတ်တာမြင်ခဲ့ရကြောင်းပြောပါတယ်ချားလ်စ်တက္ကသိုလ်ဟာပရက်ရဲ့မြို့ဟောင်းသမိုင်းဝင်ချားလ်စ်တရားကနေမီတာ900လောက်အကွာမှာရှိပြီးဤသောအများစုလာရောက်လည်ပတ်လည်ရှိပါသည်